မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့2020ခုနှစ်အတွင်းအာရှပစိဖိတ်ဒေသများတွင် Viber အသုံးပြုမှုတိုးမြှင့်လာတဲ့ဆိုတဲ့သတင်း 7Boat ဈေး online စာအုပ်ဆိုင်မိတ်ဆက်ပွဲနဲ့အတူကျင်းပတဲ့ online boat fair ကို February 22ရက်ထိပြုလုပ်မယ်ဆိုတဲ့သတင်း Higher Education Forum ကျင်းပမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့2020ခုနှစ်အတွင်းအာရှပစိဖိတ်ဒေသများတွင် Viber အသုံးပြုမှုတိုးမြှင့်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်2020ခုနှစ်ဒီဇင်ဘာလမှာအာရှပစိဖိတ်ဒေသများအတွင်း Application အသုံးပြုသူ421ရာခိုင်နှုန်းအထိတိုးမြှင့်လာခဲ့တယ်လို့ Message ပေးပို့မှုအနေနဲ့509ရာခိုင်နှုန်းနဲ့ Group များတို့ Message ပေးပို့မှုအားဖြင့်လည်းတစ်ချိန်ထိုးတိုးမြှင့်ခဲ့တယ်လို့သိရပါတယ်2020ခုနှစ်တိုးတက်မှုနှုန်းတွေကို2019ခုနှစ်ရဲ့အချက်လက်တွေပေါ်အခြေခံထားခြင်းဖြစ်တယ်လို့လည်းသိရပါတယ်အာရှမှာရှိတဲ့လုပ်ဖော်ကိုင်ဘတ်တွေနဲ့ပြောဆိုကြည့်တဲ့အခါမှာမြန်မာလူမျိုးတွေနဲ့အာရှအိမ်နီးချင်းနိုင်ငံသားတွေကနေအိမ်ကနေအလုပ်လုပ်ကြနေတာတယောက်နဲ့တယောက်ခွက်ခွက်ခွာနေတဲ့စတဲ့ new normal အလေးထားတွေကိုနီးပညာအကူအညီတွေနဲ့ဘလောက်တောင်နေသားကြနေလဲဆိုတာကိုသိမြင်ခဲ့ရပါတယ်ကျမတို့ရဲ့အလုပ်သဘောတရားနဲ့အသုံးပြုသူတွေအပေါ်အကျိုးသက်ရောက်မှုတွေကိုသိရှိနားလည်ထားတဲ့အတွက်ပြည်သူတွေရဲ့ဒီအခက်ခဲကိုကြော်လွားသွားလို့တဲ့စိတ်တက်ကကျမတို့ကိုအားဖြစ်စေပါတယ်လို့ Viber ရဲ့ Chief Growth Officer ဖြစ်သူကပြောကြားထားပါတယ် Viber အနေနဲ့2020ခုနှစ်မှာ10နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပြီးတော့စာတုံးပို့ဆောင်ရေး platform အဖြစ်မှာအလုံးစုံအသုံးပြုနိုင်တဲ့ application တစ်ခုအဖြစ်တိုးမြှင့်ပြောင်းလဲရန်အတွက်လှုပ်ဆောင်မှုအသစ်များဖြစ်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုများဝယ်ယူခြင်း၊ငွေပေးချေမှုများလက်ခံခြင်းတို့ကို application အတွင်းဓာတ်ရိုက်လှုပ်ဆောင်နိုင်စေမဲ့ချက်ပေါ်မှာငွေပေးချေခြင်းလှုပ်ဆောင်ချက်တွေကိုမိတ်ဆက်ခဲ့ပါတယ်ဆက်လက်ပြီး 7Boat ဈေး online စာအုပ်ဆိုင်မိတ်ဆက်ပွဲနဲ့အတူကျင်းပတဲ့ online boat fair ကို February 22ရက်အထိပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် online ပေါ်ကနေတဆင့်စာအုပ် e-book နဲ့ audio book များတနေရာထဲမှာအဆုံရစေမယ် 7Boat ဈေး online စာအုပ်ဆိုင်ဖြစ်တဲ့ www.7boatze.com ကို information metric company မှာ January 22ရက်က online ကနေတဆင့်မိတ်ဆက်ခဲ့ပြီးတော့အဆိုပါမိတ်ဆက်ပွဲနဲ့အတူကျင်းပတဲ့ online boat fair ကို February 22ရက်အထိပြုလုပ်သွားမယ်လို့လည်းသိရပါတယ်စီးပွားရေးကဏ္ဍအသီးသီးမှာအရှိန်အဟုန်နဲ့ digital အသွင်ကူးပြောင်းရေးကိုဦးတည်ရွေလျားနေကြသလိုဝယ်ယူသူများကလည်း online ပေါ်ကနေဈေးဝယ်ယူတဲ့အလေးအထတွေကိုတွင်တွင်ကြဲကြဲပြုလုပ်လာကြကြောင်းပြောင်းလဲလာတဲ့ခရီးစီးကြောင်းနဲ့အညီစီးပွားရေးကဏ္ဍအသီးသီးမှာမိမိတို့ထုတ်ကုန်များရောင်းချခြင်းရောင်းအောင်ကောင်းအောင်ဆောင်ရွက်ခြင်းတို့ကို traditional channel ဖြစ်တာမကဘဲနဲ့ online channel များဖြင့်လောက်ကင်ရဲ့လိုအပ်လာတဲ့အတွက်မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချီသူများအသင်းစာအုပ်ထုတ်ဝေရေးလုပ်ငန်းရှင်များစာအုပ်စာဆောင်ဖြန့်ချီရောင်းချသူလုပ်ငန်းရှင်များစာပေလောကမှာပညာရှင်ကြီးများရဲ့အကြံပေးချက်များနဲ့အညီ online စာအုပ်ဆိုင်ဖြစ်တဲ့ 7boatze.com ကိုစူးစမ်းအကောင့်ထယ်ဖို့လှုပ်ဆောင်ထားခြင်းဖြစ်တယ်လို့လည်းသိရပါတယ်။ 7boatze online boat store ဆိုတာကစာအုပ်ထုတ်ဝေသူတွေစာအုပ်စာဆောင်ဖြန့်ချီသူတွေနဲ့စာဖတ်ပရိသတ်တွေစာရေးဆရာများကြားမှာပေါင်ကူတသားအတွင်ရည်တည်နေမယ် online စာအုပ်အယောင်ဆိုင်ကြီးတစ်ခုပါ 7boatze online boat store ကို www.7boatze.com ကနေဝင်ရောက်လေ့လာနိုင်မှာပဲဖြစ်ပါတယ်မြန်မာအင်္ဂလိပ်ဘာသာနှစ်မျိုးနဲ့လွှင့်တင်ထားပါတယ်စာဖတ်ပရိသတ်တွေအနေနဲ့ 7boatze online boat store ရဲ့မူလစာမျက်နှာထပ်ကနေအယောင်အယဆုံးစာအုပ်တွေအသစ်ထွက်စာအုပ်တွေအတန်ဆုံး short ဈေးနဲ့ရောင်းချထားရှိတဲ့စာအုပ်တွေကိုမိမိတို့စိတ်ကြွရွေးချယ်ဝယ်ယူနိုင်မှာပဲဖြစ်ပါတယ်ဒါ့အပြင်ကလောင်ရှင်အကြိုက်စာရေးဆရာများအခန်းကဏ္ဍအလိုက်ခင်းကျင်းထားရှိတဲ့စာအုပ်တွေကိုပါလွယ်ကူစွာရွေးချယ်ဝယ်ယူသွားနိုင်မှာဖြစ်တယ်လို့ information metric company မှ CEO ဖြစ်သူဦးတောင်စုငိမ့်ကပြောပါတယ် 7boatze online boat store ကိုလက်ရှိအချိန်မှာစာအုပ်တိုက်18တိုက်နဲ့လက်တွဲလုပ်ကိုင်လျက်ရှိပြီးတော့ online စာအုပ်ဆိုင်ဖွင့်လျက်ရန်အတွက်စာအုပ်ထုတ်ဝေသူများစာအုပ်စာဆောင်ဖြန့်ချီသူများအားလုံးကိုလည်းဖိတ်ခေါ်ထားတယ်လို့လည်းသိရပါတယ် 7boatze online boat store မှာစာအုပ်ထုတ်ဝေသူတွေကမိမိတို့စာအုပ်တိုက်အမိနဲ့ကိုယ်ပိုင် online စာအုပ်ဆိုင်ဖွင့်လျက်သွားနိုင်မှာပဲဖြစ်ပါတယ်ဖွင့်လျက်ထားရှိတဲ့ online စာအုပ်ဆိုင်ကိုမိမိတို့စိတ်ကြိုက်စီမံခန့်ခွဲနိုင်မှာဖြစ်ပြီးတော့ online စာအုပ်ဆိုင်မှာခင်းကျင်းပြသထားရှိမဲ့စာအုပ်ဆိုင်ရာအချက်လက်တွေကိုကိုယ်တိုင်ထည့်သွင်းနိုင်ပြီးတော့စာအုပ်အမှားစာများရောက်ရှိလာပါကလည်းအချိန်နဲ့တပြေးညီကြည့်ရှုနိုင်မှာပဲဖြစ်ပါတယ်ဖွင့်လှစ်ထားရှိတဲ့ online စာအုပ်ဆိုင်ကိုစီမံခန့်ခွဲဖို့လူအင်အားရတော့၎င်းဤပညာပိုင်းအရတော့၎င်းအခက်ခဲရှိပါကလည်း 7boatze အဖွဲ့သားများကကူညီဆောင်ရွက်ပေးဖို့အသင့်ရှိနေတယ်လို့လည်းထပ်မံပြောကြားခဲ့ပါတယ် 7boatze online boat store မိတ်ဆက်ပွဲအခမ်းအနားနဲ့တူ online boat fair ကို 7boatze online boat store နဲ့လက်တွဲလုပ်ကိုင်နေတဲ့စာအုပ်တိုက်တွေနဲ့ပူးပေါင်းပြီးတော့ January 22ရက်ကနေ February 22 တရက်အထိတလားတတီကျင်းပသွားမှာဖြစ်ပြီးတော့ online book fair တွင်စာအုပ်များကိုမူရင်းဈေးမှာအများဆုံး40ရာခိုင်နှုန်းအထိလျှော့ဈေးတွေနဲ့ရောင်းချပေးသွားမှာဖြစ်ပြီးတော့မြမပြီးနှံအမှားစာတွေကိုစာတိုက်ကနေတဆင့်ပို့ဆောင်ကအခမဲ့နဲ့ပေးပို့ပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Higher Education Forum ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Higher Education Forum Striving Towards Quality Education နဲ့ပတ်သက်ပြီးတော့ Virtual Forum ကိုဇန်နဝါရီလ30ရက်နဲ့31ရက်တွေမှာဇွန်ကနေတဆင့်ကျင်းပပြုလုပ်သွားမယ်လို့သိရပါတယ်။ပွဲကိုဇန်နဝါရီလ30ရက်နေ့နက်9နာရီကနေနေ့လယ်12နာရီအထိ Workshop on Internet Quality Assurance ကောင်းစဉ်နဲ့ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်မှာပမောက်ကချုပ်ဒေါက်တာကြည်ရွှေကပြောကြားပေးသွားမှာဖြစ်ပါတယ်။ဇန်နဝါရီလ31ရက်မှာ Individual Session ကိုပြုလုပ်မှာဖြစ်ပြီးတော့မိမိကြိုက်နှစ်သက်ရာ Session ကိုတက်ရောက်နိုင်မှာပဲဖြစ်ပါတယ်။ Individual Session ကိုနက်10နာရီကနေနေ့လယ်12နာရီအထိပြုလုပ်မှာဖြစ်ပြီးတော့ Pedagogical Strategies to Promote Critical Thinking in Class ကောင်းစဉ်ကို Parami University မှာဒေါက်တာကျော်မိုးထွန်းက၎င်း Student Engagement in the Classroom of Higher Education ကောင်းစဉ်ကိုမြန်မာ Metropolitan College MMC မှာဒေါက်ခင်နှင်းစိုးက၎င်း Road to Accreditation and Benchmarking UK ကောင်းစဉ်ကို STI မြန်မာ University မှာဒေါက်ခင် A Win နဲ့ဒေါက်တာမျိုးမျိုးနိုင်တို့က၎င်း ABC of UK Higher Education System ကောင်းစဉ်ကို BS Business School မှာဦးမျိုးမင်းက၎င်းပြောကြားကြမှာပဲဖြစ်ပါတယ်။ကျောင်းများတက္ကသိုလ်များရှိဆရာဆရာမများပညာရေးနယ်ပယ်မှာပါဝင်လုပ်ကိုင်နေသူများကျောင်းသားကျောင်းသူများနဲ့စိတ်ဝင်စားသူမိသူမဆိုပါဝင်တက်ရောက်နိုင်ပြီးတော့တက်ရောက်လိုသူတွေအနေနဲ့ IG Pocket ရဲ့ Distraction ထဲမှာဇန်နဝါရီလ28ရက်မတိုင်ခင် Register ပြုလုပ်ကတက်ရောက်နိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မူပါ